တော်ရရှိရင်ပေါင်းမင်္ဂလာညနေခင်းမှာတနေ့တာမောပန်ပြေးကြပါရဲ့လားခင်ဗျာ VOA မိခင်တန်ရဲ့2018ခုနှစ်အောက်တိုဘာလ10ရက်တနင်္လာညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနူမီတာ7925ရုပ်ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါခင်ဗျာ
ကျမတင်ကြီးထိုက်ပါရှင်ဒီညနေခင်းသတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပါမယ်အမေရိကန်နဲ့တရုတ်နိုင်ငံခြားရေးဝန်ကြီးတွေဒီကနေ့ဘီဂျင်းမြို့တော်မှာတွေ့ဆုံဆွေးနွေးကြပါတယ်စီးပွားရေးဆိုင်ရာနိုဘယ်ဆုကိုတော့အမေရိကန်ပညာရှင်နှစ်ဦးချီးမြှင့်ခံရပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကြားကြရပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာအော်တိုဝါ15ရဲ့ပုတ်ပားမှာကျင်းပမဲ့ NCA လက်မှတ်ထိုးခြင်း3နှစ်ပြည့်ပွဲမှာတော့ကျန်တဲ့လက်နက်ကိုင်အဖွဲ့တွေတက်ရောက်မှာဖြစ်ပေမဲ့ KNU အဖွဲ့ကတော့မဆုံးဖြတ်ရသေးဘူးလို့ဆိုပါတယ်
ကျွန်တော်တို့ရဲ့နဲ့ပတ်သက်လို့ဘာမှသဘောတူထားတာမရှိသေးဘူးခင်ဗျာအစိုးရဟိုဘက်ကဆန်းက propose လုပ်တဲ့ဟာပဲဖြစ်တယ်လေအဲ့တော့ကျွန်တော်တို့ကတောင်းဆိုလိုကြတဲ့မှာကျွန်တော်တို့
ဒီအကြောင်းတင်ပြခြင်းနဲ့အတူရန်ကုန်မြို့မှာဒီကနေ့ကျင်းပတဲ့ Miss Grand International ပြိုင်ပွဲမိတ်ဆက်ပွဲအကြောင်းကိုကြားမှာဖြစ်တယ်လို့အမေရိကန်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတင်ပြချက်တွေကိုလည်းနောက်ပိုင်းမှာကြားဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်အောင်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုက်နဲ့ကိုရန်နိုင်တို့ပြောပြပေးပါအောင်ဗျာ
အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုနဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီတို့ဒီကနေ့တရုတ်နိုင်ငံဘေကျင်းမြို့တော်မှာတွေ့ဆုံဆွေးနွေးကြတာမှာတော့တစ်ဖက်နဲ့တစ်ဖက်ဆောင်ရွက်ချက်တွေအပေါ်စိုးရိမ်ချက်တွေကိုဆွေးနွေးခဲ့ကြပြီးတန်ကင်းတမန်ခင်အရာပို့ပြီးတော့ပူးပေါင်းဆောင်ရွက်ကြဖို့ကိုလည်းတိုက်တွန်းဆွေးနွေးခဲ့ကြပါတယ်။တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးတင်းမာမှုတွေဖြစ်စေဖို့အမေရိကန်ဘက်ကလုံနေပြီးထိုင်ဝမ်နဲ့ဆက်ဆံရေးမှာလည်းတရုတ်တို့ဘက်ကကန့်ကွက်စရာဖြစ်တယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ကပြောဆိုခဲ့ပါတယ်။ဒီလုံရက်တွေကအမေရိကန်နဲ့တရုတ်ကြားယုံကြည်ချက်အပေါ်မှာတက်ရောက်စေပြီးဒီလိုမမှန်မကန်လုံရက်တွေကိုအမေရိကန်ဘက်ကရပ်ဖို့ကိုလည်းတရုတ်နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့ပါတယ်။တရုတ်ရဲ့လုံရက်တွေအပေါ်မှာအမေရိကန်ဘက်ကစိုးရိမ်နေတဲ့အကြောင်းလဲအမေရိကန်နိုင်ငံခြားရေးဝန်ကြီးပွန်ပေယိုကတုံ့ပြန်ခဲ့ပြီးဒီကိစ္စတွေကိုဆွေးနွေးလိုတယ်လို့လည်းပြောဆိုခဲ့ပါတယ်။အမေရိကန်ဒုတိယသမ္မတမိုက်ဖန့်စ်ကသူ့ရဲ့မိန့်ခွန်းထဲမှာတရုတ်စစ်တပ်ရဲ့ရန်ဆောင်မှုစီးပွားရေးမှာခိုးယူမှုလူ့အခွင့်အရေးချိုးဖောက်မှုတွေတိုးလာနေပြီးအမေရိကန်သမ္မတထရန့်အစိုးရကိုမလိုလားတဲ့အနေနဲ့အမေရိကန်ရွေးကောက်ပွဲအပေါ်တရုတ်တို့ဂျာဝင်နှောက်ယှက်မှုတွေရှိတယ်လို့ပြင်းပြထန်ထန်ဆွဆွဲပြောဆိုခဲ့ပြီးတဲ့နောက်ရက်ပိုင်းအကြာမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးရဲ့တရုတ်ခီးစဉ်ထွက်ပေါ်လာတာဖြစ်ပါတယ်
။အမေရိကန်နဲ့မြောက်ကိုရီးယားတို့ကြားဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲကိုဖြစ်နိုင်သမျှအစောဆုံးစီစဉ်ကြဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ကြားမှာသဘောတူခဲ့ကြပါတယ်။ဝန်ကြီးပွန်ပီယိုနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်တို့ဟာလာမယ့်ထိပ်သီးဆွေးနွေးပွဲကျင်းပမယ့်နေရာနဲ့ရက်ကိုရွေးချယ်ဖို့ညှိနှိုင်းနေကြကြောင်းအမေရိကန်နိုင်ငံသားရေးဌာနကပြောပါတယ်။စင်ကာပူထိပ်သီးဆွေးနွေးပွဲရဲ့ပူးတွဲကြေညာချက်ထက်ကရေးကြီးကိစ္စရပ်တွေကိုအခြေလက်ဆွေးနွေးဖို့နိုင်ငံကိုယ်စားလှယ်အဖွဲ့တွေမကြခင်မှာတွေ့ဆုံဖို့လဲနိုင်ငံသားရေးဝန်ကြီးပွန်ပီယိုနဲ့ဥက္ကဋ္ဌခင်တို့သဘောတူခဲ့ကြောင်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရဟက်ဒနိုဝက်ကမနေ့တနင်္ဂနွေနေ့မှာပြောပါတယ်စင်ကာပူဆွေးနွေးပွဲကနေဥက္ကဋ္ဌကင်နဲ့ယုံကြည်မှုတည်ဆောက်နိုင်ခဲ့တဲ့အပေါ်ကနေသမ္မတဒေါ်နယ်ထရမ့်အနေနဲ့ဆက်ပြီးဆောင်ရွက်သွားလို့ကြောင်းလဲအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရကပြောပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကသူ့ရဲ့သတို့ထအချိန်မြောက်မြောက်ကိုရီးယားနိုင်ငံခီးစဉ်အဖြစ်နဲ့မနေ့တနင်္ဂနွေနေ့မှာမြို့တော်ပျုံယန်းကိုသွားခဲ့ပြီးတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံဆွေးနွေးခဲ့တာပါမြောက်ကိုရီးယားကောင်းဆောင်နဲ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်ချက်ချင်းဆိုလိုပဲတောင်ကိုရီးယားနိုင်ငံဆိုးမျိုးတော်ကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးတွားရောက်ပြီးတော့တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့နိုင်ငံသားရဲ့ဝန်ကြီးတို့နဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားကောင်းဆောင်တို့ရဲ့ဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲကနေနျူကလ িয়ার ကင်းစင်ရေးငြိမ်းချမ်းရေးလုပ်ငန်းစဉ်တို့အတွက်ခိုင်မာတည်တံ့တဲ့တိုးတက်မှုတွေရလာဖို့မျှော်လင့်ကြောင်းတောင်ကိုရီးယားသမ္မတကလည်းပြောပါတယ်။ထိပ်သီးဆွေးနွေးပွဲအတွက်တောင်ကိုရီးယားဘက်ကတက်နိုင်သမျှကူညီမယ်ဆိုပြီးတော့လည်းသူကပြောကြားခဲ့ပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံမှာဒီလာတဲ့ကျင်းပမဲ့လွတ်တော်ရွေးကောက်ပွဲတွေကိုပံ့ပိုးစီစဉ်ကြတဲ့အာဏာပိုင်တွေနဲ့လုံခြုံရေးတပ်ဖွဲ့တွေကိုတိုက်ခိုက်ကြဖို့တာလီဘန်တွေကတိုက်ခိုက်ရေးသမားတွေကိုညွှန်ကြားထားပါတယ်။ဒီရွေးကောက်ပွဲလုပ်ငန်းစဉ်ကအတုအယောင်အယောင်ဆောင်တက်တက်ဖြစ်တယ်လို့တာလီဘန်တို့ကရှုတ်ချထားပါတယ်။ကိုယ်စားလှယ်တွေမဲဆန္ဒရှင်တွေရွေးကောက်ပွဲကိုသဘိမှောက်ကြဖို့လဲအစ္စလမ်သဘုံအဖွဲ့တာလီဘန်ကဒီကနေ့တနင်္လာနေ့ထုတ်ကြေညာချက်မှာတိုက်တွန်းထားပါတယ်။အာဖဂန်နစ္စတန်နိုင်ငံတွင်းကကျူးကျော်တပ်ဖွဲ့တွေရဲ့အုံချခံလူတွေကိုတရားဝင်ဖြစ်သွားစေရည်ရွယ်ချက်တစ်ခုတည်းနဲ့ဒီရွေးကောက်ပွဲတွေကိုလုပ်တာလို့လဲတာလီဘန်တို့ကပြောဆိုတာဖြစ်ပါလေ။က ကျင်းပဖို့နှောက်နှေးခဲ့ရတဲ့ရွေးကောက်ပွဲတွေကိုတော့အခုအောက်တိုဘာလ20ရက်နေ့မှာကျင်းပမှာဖြစ်ပါတယ်။အောက်လွတ်တော်အမှတ်နေရာ240ကိုနေရာအတွက်အမျိုးသမီး ကိုယ်စားလှယ်လောင်2500ရဲ့လုံခြုံရေးအတွက်ရဲနဲ့စစ်သား9000လေးထောင်လုံခြုံရေးချထားဖို့အစိုးရကစီစဉ်နေပါတယ်။ရွေးကောက်ပွဲတွေကျင်းပနိုင်ရေးအတွက်အာဖဂန်အာနာပိုင်တွေကိုထောက်ပံ့မယ်လို့လည်းအာဖဂန်မှာရှိတဲ့ထောင်နဲ့ချီတဲ့အမေရိကန်ဥဆောင်တဲ့နေတိုးတပ်ဖွဲ့တွေကကြေညာပြထားပါတယ်။အာဖဂန်မှာအရသာတည်ဆုံမှုက
အခုနှစ်အတွင်းစံချိန်သစ်ရောက်ရှိနေတယ်လို့ကုလသမဂ္ဂကသတိပေးထားချိန်မှာပဲတာလီဘန်သဘုံရဲ့ကြီးညာချက်ကြောင့်အရက်သားတွေထိခိုက်စေမဲ့အပေါ်မှာလဲစိုးရိမ်နေကြပါတယ်ရှင်။ကဘာပြည်ဘူးနွေးမှုကိုအနေအဆုံး ကိုရှော့ချနိုင်မဲ့နည်းလမ်းကိုရှားဖွေးနိုင်မဲ့ဆိုရင်ကမ္ဘာရာသီဥတုကျန်းမာရေးနဲ့ဂေယဆနစ်တွေဘယ်လိုပုံပြီးတော့ကောင်းလာနိုင်လဲဆိုတာတွေကိုရာသီဥတုပြောင်းလဲမှုနဲ့ပတ်သက်ပြီးဆိုရကိုယ်စားလှယ်အဖွဲ့တွေပါဝင်တဲ့ကုလသမဂ္ဂအဖွဲ့ကဒီအစီအစဉ်ကစားမှာထည့်သွင်းထားပါတယ်။တကမ္ဘာလုံးဆိုင်ရာပုံနွေးမှုကိုတုံညာတသမ5ဒီဂရီစင်တီဂရိတ်အထိကန့်သတ်လိုက်ခြင်းအပြင်ရရှ ဒီမှာပျော်ကြနိုင်တာနဲ့ကမ္ဘာဘောကတန်တာကြောက်တမ်းအများစုကိုကာကွယ်ပေးလာနိုင်ဝယ်ရှိတယ်လို့လည်းပြောထားပါတယ်ကုလသမဂ္ဂအဖွဲ့အားဒီအစီအစဉ်ခန်းစားကိုအပြစ်တပ်ဖို့အတွက်တောင်ကိုရီးယားနိုင်ငံမှာမကြသေးကမကြသေးခင်ကပဲတွေ့ဆုံခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
ဒီဝေမရိကန်တန်ညနေပိုင်းမြန်မာဘာသာအစီအစဉ်ကိုညနေ6:00နာရီခွဲကနေညနေ9:00နာရီထိ5မီတာ19.5kHz 1.69 5မီတာ19kHz 15.96နဲ့5မီတာ25kHz 11.69တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်ဒီဝေမြန်မာဘာသာအစီအစဉ်ရဲ့တနင်္လာနေ့ညနေခင်းသတင်းလေးကိုနားဆင်ရတာဖြစ်ပါတယ် ရခိုင်ပြည်နယ်အတွင်းအကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းလူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ဆက်ဆက်ကိစ္စရပ်တွေကိုစုံစမ်းစစ်ဆေးမဲ့နီလန်းတွေကိုဆွေးနွေးသဘောတူခဲ့ကြတဲ့အကြောင်းရခိုင်ရေးစုံစမ်းရေးကော်မရှင်ကကြေညာထားပါတယ်။လူပောင်သိန်းနဲ့ချီပြီးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခဲ့ရတဲ့ရခိုင်ပြည်ပခအတွင်းလူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေကိုစုံစမ်း Pibare. Jakai yes on the ecomshing at the rin chelet tree that they attack Tarigo, Kenneu Ascent Satin, Suzan Yayu, Tongtame, Lule, Jinja, Jama, Popiavare. The rin chelet, Satoye, Ubidi Jia, Mugin Sipina Sayane, Mugin Saya, Songa Sisi, Dreddo, Pienba, Junjin, Dudi, Lua Chagule, Swinwicket, Lu. Manironga, Dutia, Tamra, Umia Swine, Jakai Pine, Songa ecomshing, Lu, Dresson, Swinwicket, Piden out, Tote, Jinja, Jama, Popia, Tabare. ສະຄັນດີເນແດກະນີ້ໂຣຫິນຈາຕຶ້ງແນຊີປີປິງລາດິດເພຕ້ວປຽຍແດກິດສາມາມຽນມາລົງຈົ່ງຍີຕັດພ່ວຍຣີເພັດກະອິນອາອະລົງອຈົ່ງຕົງແກ່ເດລູກຸລາຕຳກະອ່ແຊ່ເລຊາພ່ວຍກະທောက်ປຍາທາປີໂຣຫິນຈາຣີອະປໍຍັດເສຈັ້ງຈົ່ງຫມູ່ຣີອຶດ້ວຍມຽນມາສິດແດອຈີແກປາວິນສິດກ້ອງສອງຕະຊູກູຕຍາຊ່ວຍພູກູແລກາຍຕົງຖາລາບາ
မြန်မာဆွေရပက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုလက်တင်မခံသလိုကုလသမဂ္ဂရဲ့စုံစမ်းစစ်ဆေးရေးမှုတွေစုံစမ်းစစ်ဆေးတွေ့ရှိချက်တွေဟာလည်းတစ်ဖက်ဆောင်းနေနိုင်တယ်လို့ပြောဆိုထားပါတယ်ရှင်။ဘိုဆိုနိုင်ငံမှာတနင်္ဂနွေနေ့ကသမရွေးကောက်ပွဲကိုကျင်းပခဲ့ပြီးတော့မဲရီအတွက်96ရာခိုင်နှုန်းကျော်ရေအတွက်ပြီးစီးချိန်မှာတော့လက်ရဆုံးဝါဒီကိုယ်စားလှယ်လောင်းဂျန်ဘိုဆိုနာ ဥဆောင်ပြီးအနိုင်ရခဲ့ပေမဲ့တမနာဖြစ်ဖို့လိုအပ်တဲ့မဲကြီးအတွက်50ရာခိုင်နှုန်းမပြည့်တာကြောင့်အောက်တိုဘာလ17ရက်နေ့မှာတော့ဒုတိယကြော်ရွေးကောက်ပွဲကိုထပ်ပြောင်းရမှာဖြစ်ပါတယ်။လက်ရဆောင်ဝါဒီတူဦးဖြစ်တဲ့ဘရာဇီးစစ်တပ်ရဲ့အငြင်းစားဗိုလ်ကြီးတူဦးဖြစ်တဲ့ဘော်ဆိုနာရိုဟာဘရာဇီးနိုင်ငံရဲ့ရင်စစ်အာဏာရှင်စနစ်ကိုလည်းချီချူပြီးမျိုးသမီးတွေလိင်လူချစ်သူ ဖြစ်ပါတယ်သူရဲ့ဒီအမြင်တွေကြောင့်သူ့ကိုအပူပိုင်းဒေသ Trump ဆိုပြီးတော့လဲ နမေပြောင်းခေါ်လိရှိပါတယ်ဒါပြင်ခက်ကြမ်းကြမ်းကင်တွယ်နေနေတက်တဲ့ဘရာဇီးရဲ့တပ်ဖွဲ့ကိုလွတ်ပေးပြီးတော့ရာဇဝမှုတွေနေနေပုဂ္ဂိုလ်တွေကဂရုပြုထားပါတယ်လေငါပြောင်းထားတဲ့အမျိုးသမီးတူကတော့ဘိုဆိုနာရိုအနိုင်ရဟာနောက်ပြန်ဆုတ်သွားတာဖြစ်တယ်လို့ပြောပါတယ်အခုလိုအနိုင်ရသွားတာဟာလူခွင့်ရေးတွေလိင်တူကျဲစုံမှတ်သူတွေရဲ့အခွင့်အရေးတွေပြန်ယူသိမ်းတာတွေနဲ့အကြမ်းဖက် ထွက်ပေါ်လာပြီးတဲ့နောက်အခုလိုသမရွေးကောက်ပွဲကိုကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာ
American ပြည်တော်စုမှာတင်းရှောင်နေတဲ့ Saudi Arabia သတင်းတောက်ဂျမဲခတ်ရှူဂျီဟာသူ့လက်ထပ်ဖို့အတွက်လွတ်တဲ့ဆက်ရွက်စရမ်းနေယူဖို့ Turkey နိုင်ငံ Istanbul မြို့တော်က Saudi Arabia ကောင်စစ်ဝင်ရုံးကိုအသွာပြီးခဲ့တဲ့သတင်းပတ်တုန်းကအသက်ခံလိုက်ရတယ်လို့ Turkey အရာရှိတွေကကောက်ချက်ချထားပါတယ်။ Saudi ဘက်ကတော့ဒီဆွဆွဲချက်တွေဟာအခြေမြင့်မရှိဘူးလို့ပြောဆိုထားပြီးအသက်59နှစ်အရွယ်ဒီသတင်းတောက်ကိုရက်တော်ကြာမမြင်တွေ့ခဲ့ရဘူးလို့လည်းပြောဆိုထားပါတယ်ရှင်။
2018ခုနှစ်အတွက်စီးပွားရေးဆိုင်ရာနိုဘယ်ဆုကိုအမေရိကန်သုတေသနပညာရှင်အုပ်ကိုရွေးချယ်ခဲ့ပါတယ်။ရေတက်ကသူကဝီလျံနော်ဒိုစ်နဲ့နယူးယောက်တက်ကသူကပေါ်ရိုမာတို့နှစ်ဦးကဒေါ်လာ 1.3 တန်းကိုစုကိုခွဲဝေရရှိမှာဖြစ်ပါတယ်။ရေရှည်စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေမှာရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေနဲ့ဤပညာတိုးတက်ပြောင်းလဲလာမှုတွေကဘယ်လိုတက်ရောက်မှုတွေရှိနေတယ်ဆိုတာကိုလေ့လာဖော်ထုတ်ခဲ့ကြတဲ့အတွက်သူတို့နှစ်ဦးကလို့ချီးမြှင့်လိုက်တာဖြစ်တဲ့အကြောင်းသိပ္ပံဆိုင်ရာစူရင်တော်ဝင်အကယ်ဒမီအဖွဲ့ကဒီကနေ့ကြေညာခဲ့တာပါ။သူတို့ရဲ့ရှာဖွေတွေ့ရှိမှုတွေအရဆိုရင်ဈေးကွက်စီးပွားရေးနဲ့သဘောပတ်ဝန်းကျင်ဤပညာတက်ကြွမှုတွေကြာဘယ်လိုပြန်လည်ဆက်ဆက်နေတယ်ဆိုတာကိုရှင်းပြနိုင်တဲ့အတွက်စီးပွားရေးဆိုင်ရာသုံးသပ်လေ့လာမှုတွေကိုသိသာတိုးတက်သွားစေတယ်လို့လည်းစူရင်တော်ဝင်အကယ်ဒမီရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။1968ခုနှစ်မှာစတင်ပေးရလာတဲ့စီးပွားရေးဆိုင်ရာနိုဘယ်ဆုကတော့student crown ငွေနဲ့ကိုးတန်းအမေရိကန်ဒေါ်လာနဲ့ဆိုရင်ဒေါ်လာတစ်သန်းချိမြင့်တာဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးတိုင်းနဲ့ကိုရန်နိုင်တို့ပြောပြခဲ့ကြတာပါခင်ဗျာ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet ဆံမြင်တာ burmese.voanews.com မှာလည်းတင်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့ဒီသတင်းပြဖို့ချက်တွေနဲ့စတင်ကြပါလေအောက်တိုဘာ15ရက်နေ့ကျရင်ပုတ်ပားမှာကျင်းပဖို့ရှိတဲ့ NCA အပြည့်အစုံချုပ်3နှစ်ပြည့်ထိပ်သီးဆွေးနွေးပွဲကို NCA လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အများစုကတက်ရောက်ဖို့ရှိပေမဲ့ KNU KN မျိုးသားအစည်းအဝေးကတော့တက်မတက်ဆိုတာကိုဒီရက်ပိုင်းအတွင်းဆုံးဖြတ်ဖို့ရှိနေပါလေအစည်းအဝေးကျင်းပမယ့်ရက်ကိုပြန်လည်ညှိနှိုင်းဆွေးနွေးဖို့ KNU ကထုတ်ပြန်ထားပါတယ်ဒီသတင်းကိုတော့ VOA သတင်းတော့ကိုမိုးစောကတင်ပြပေးပါအောင်ခင်ဗျာ
ဟုတ်ကဲ့တနင်္ဂနွေလုံးပြစ်ခတ်တက်ခတ်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတာဟာလာမယ့်အောက်တိုဘာလ15ရက်နေ့မှာ3နှစ်ပြည့်မှာဖြစ်တယ်လို့ဒီထိမ့်မှတ်နေ့မှာပဲအစိုးရကမ်ရွန်နဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့10ဘွဲကထိပ်သီးခေါင်းဆောင်တွေဟာကျောက်ဘောင်းမြို့နယ်ပုတ်ပါးမှာတွေ့ဆုံကြဖို့အစိုးရကဖိတ်ကြားထားပါတယ်ဒီထိပ်သီးဆွေးနွေးပွဲကိုကင်ရင်မျိုးသားစီယုံ KNU ကကြိုဆိုထောက်ခံပေမဲ့အစည်းအဝေးကျင်းပမယ့်ရက်ကိုပြန်လည်ညှိနှိုင်းဆွေးနွေးဖို့ထုတ်ပြန်ထားပါတယ် NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့အစည်းအများစုကတော့ပြန်လည်ညှိနှိုင်းဖို့တောင်းဆိုထားတာမရှိဘဲပါဝင်တယောက်ဖွဲ့ရှိကြောင်းပိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့နာယကဗိုလ်မှူးကြီးခေါ်ကာကပြောပါတယ်
ကိုယ်ဘယ်မတောင်းKNU တစ်ဖွဲ့ပဲတောင်းတော့သူကိစ္စကိုသတ်သတ်ပဲရှင်းရမယ်ကျွန်တော်တို့တန်တဲ့လူတွေကတော့အားလုံးကတက်ဖို့လက်ခံမိပါဖြစ်တယ်လေကျွန်တော်တို့ပိုးဖွဲ့ကတော့စိတ်မလဲထောက်ကြတယ်လေကြိုးစိုးထောက်ကြတဲ့အကြောင်းကျွန်တော်တို့ဘဟုကလည်းဖိတ်စာရတယ်ကျွန်တော်တို့တက်မယ်တော့အကြောင်းပြပြပါဖြစ်တယ်ခါတိုင်းနှစ်ပတ်လည်းပြီးရင်သမင်စာကြီးပြန်တော့အခုကြတော့နှစ်ပတ်လည်းပြီးရင်စပွဲဝိုင်းစုတွေပဲဆက်ထိုင်မယ်အလို့သဘောပေါ့ယုံကြည်မှုတည်ဆောက်မယ်ရင်းနှီးမှုတည်ဆောက်မယ်အဲဒီကနေရတဲ့အပေါ်မှာတည်ဆုံနေတဲ့အချက်ကလေးတွေကိုညှိမယ်အဲ့ဒါပါပဲအဓိကတော့
အစိုးရကမ်ဘရွန်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားမှာပြည်တော်စုကခွဲမထွက်ရေးဆိုင်ရာကိစ္စနဲ့ကမ်ဘရွန်တခုတည်းဖွဲ့စည်းရေးဆိုင်ရာကိစ္စရပ်တွေကိုညှိနှိုင်းဆွေးနွေးလို့မရသေးတာဖြစ်ပါတယ်ဒီချက်တွေမပြေလည်တာကြောင့်2018ခုနှစ်မှာပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးအစည်းအဝေးကိုတနစ်ကျော်ကြာမကျင်းပနိုင်ခဲ့တယ်လို့ကျင်းပချိန်မှာလည်းထည့်သွင်းမဆွေးနွေးနိုင်ခဲ့ပါဘူးKNU ကတော့ထိပ်သီးစည်းဝေးကျင်းပမယ့်ရက်ကိုပြန်လည်ညှိနှိုင်းဆွေးနွေးမယ်ဆိုတာဟာရလတ်ကောင်းတွေရနိုင်ဖို့အတွက်ပြင်ဆင်တာတွေဆောင်ရွက်ဖို့လိုအပ်နေသေးတာကြောင့်လို့လည်းထုတ်ပြန်ထားပါတယ်။ KNU ရဲ့ထွေထွေတွင်းရင်းမှုဘရိုစောထာတို့မူကတော့ထိပ်သီးစည်းဝေးတယောက်ရင်းနဲ့ပတ်သက်ပြီးအခုလိုပြောပါတယ်။ ကျွန်တော်တို့ရင်းတဲ့ပတ်သက်လို့ဘာမှသဘောတူထားတာမရှိသေးဘူးခင်ဗျာအစိုးရဟိုဘက်ကချမ်းကပရိုပိုးစ်လုပ်တဲ့ဟာပဲဖြစ်တယ်လေအဲ့တော့ကျွန်တော်တို့ဘက်ကတောင်းဆိုနေကြရမှာကျွန်တော်တို့မတွေ့နိုင်သေးတဲ့ခါကျတော့ကျွန်တော်ဘယ်လိုမှတော့မပြောနိုင်သေးဘူးပေါ့နော်ဆိုတော့ဘယ်လိုပုံစံတွေ့လဲလာတဲ့လာမဲ့အဖြစ်အပျက်စီစီဝေးရဲ့ဟိုသဘောထားပုံမှာမရှိပါဘူးနော်
NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSTCA ကိုဒီလ10ရက်နေ့မှာတိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပမယ်ထိပ်သီးဆွေးနွေးပွဲအပေါ်အခုလိုပြောဆိုပါတယ်ဒီတစ်ခေါက်တွေးဖို့အရေးပါတဲ့အချက်ကတော့ပြည်နေတဲ့နိုင်ငံရေးမူပေါင်းနဲ့ပတ်သက်ကြော်လာဖို့အရေးကြီးနေအောင်ဒါပြီးခဲ့တဲ့ဒုတိယကြိမ်နဲ
ဖြစ်ရှင်လို့မြောက်ဖြစ်ရှင်လို့မြောက်အဲ့ဒီခါကိုကျွန်တော်ကြော်လာဖို့အရေးပါတယ်အနေထားမှာရှိတာပေါ့နော်နောက်အစစ်အစစ်ကိုခုံကူဆိုရင်တော့အဲ့ဒီသတိဆွေးနွေးပွဲကနေအဆုံးပြပေးလိမ့်မယ်ခင်ဗျာပြီးခဲ့တဲ့25ရာစုပင်လုံးတတိယအစည်းအဝေးမှာလည်းမပြေလည်သေးတဲ့အချက်တွေကိုထည့်သီးခေါင်းဆောင်တွေကြားမှာအလွတ်သဘောတွေ့ဆုံညှိနှိုင်းဖို့သဘောတူညီထားတာလည်းဖြစ်ပါတယ် လာမယ့်25ရည်နှစ်မှာNCA လက်မှတ်ရေးထိုးတာတုံးနှစ်ပြည့်ခဲ့ပြီဒီတုံးနှစ်ကာလအတွင်းမှာပြည်တော်စုအခြေခံမှု50တချက်ကိုချမှတ်နိုင်ခဲ့တယ်လို့တမ်ရော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာတိုက်ပွဲတွေလျှော့ချနိုင်ခဲ့တာတွေရှိပင်မဲ့ရေးကြီးတဲ့နိုင်ငံရေးသဘောတူညီချက်တွေမရသေးတာနဲ့လက်နက်ကိုင်အဖွဲ့အားလုံးမပါဝင်သေးတဲ့အပေါ်မှာအားမရကြောင်းတုံ့သက်တာတွေရှိနေပါတယ် အခုကျင်းပမဲ့ထေသီးအစည်းအဝေးဟာတနင်္ဂနွေနေ့အတိုင်းတာနဲ့ပြည်ခတ်ရက်စဲရေးNCAကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေအစိုးရနဲ့တက်မရော်တို့တရားတွေ့ဆုံတဲ့ပွဲဖြစ်ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့တက်မရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့လည်းအစည်းအဝေးကိုတက်ရောက်မှာဖြစ်တဲ့အကြောင်းတိုင်းရင်းသားခေါင်းဆောင်တွေကပ
ခုလို NCA နဲ့ပတ်သက်တဲ့ပွဲကိုတက်မတက် KNU ဘက်ကရှိနေကြမှာပဲ KNU တက်မဟာငါဖပွန်ခိုင်မှာရှိတဲ့ ABSDF ကျောင်းသားတက်မတော်စခန်းကိုပြီးခဲ့တဲ့လကုန်ပိုင်းခွဲထွက်အဖွဲ့တစ်ဖွဲ့ကဝင်ရောက်ပြီးလက်နဲ့အလက်30ကျော် KNU ကြောက်တွေကိုတင်းစီသွားတယ်လို့သိရပါတယ်ကောင်းဆောင်ပိုင်းတွေရောတရင်မှုတွေပါ ABSDF ဘူဟိုညီလာခံတက်နေချိန်မှာ ABSDF တရင်3စခန်းမှာလို့ဖြစ်ခဲ့တာလို့ဆိုပါတယ် ABSDF တရင်မှုဟောင်းတူဖြစ်တဲ့ကိုခင်ကျော်ဦးဆောင်တဲ့ခွဲထွက်အဖွဲ့ကဒီစခန်းကိုဝင်ရောက်ပြီးလက်နက်ခဲယမ်းနဲ့မိကြောက်တွေကိုသိမ်းဆီးသွားတာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီး KNU တပ်မငါတာဝန်ရှိသူတွေဘက်ကကြောင်ဝင်ညှိနှိုင်းဖြည့်ရှင်းပေးနေတယ်လို့ဆိုပါတယ်ကိုခင်ကျော်ဦးဆောင်တဲ့ AB ခွဲထွက်အဖွဲ့ဟာလူငယ်တဲ့အနှစ်ကာလကလည်းအလားတူ AB စကန်တစ်ခုကလက်နက်တွေကိုဝင်ရောက်သိမ်းခဲ့ဦးပါတယ်ဒီကိစ္စနဲ့ပတ်သက်လို့ ABS တာဝန်ရှိသူတွေကို VOA ကဆက်သွယ်နေပြီးသူတို့ရဲ့တုံ့ပြန်ချက်တွေကိုတော့ညာပိုင်းအစီအစဉ်မှာထုတ်လွှင့်ပေးမှာဖြစ်ပါတယ် ABSDF မြန်မာနိုင်ငံဝန်ဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးဟာ NCA တနင်္ဂနွေလုံးအပြည့်အစာချုပ်မှာလက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်ပါတယ်ခင်ဗျာအခုတခါတော့ဒီနိုင်ငံတကာပြိုင်ပွဲတစ်ခုနဲ့ပတ်သက်ပြီးတင်ဆက်ကြပါတယ်ကမ္ဘာနိုင်ငံပေါင်း80ကျော်ကအလှမယ်တွေဝင်ရောက်ရှင်ပြိုင်မဲ့ Miss Grand International မိတ်ဆက်ပွဲကိုဒီကနေ့ရန်ကုန်ကန်တော်ကြီးကရဝေးဟိုတယ်မှာကျင်းပပါတယ်2018မှာမြန်မာနိုင်ငံကပထမဆုံးအကြိမ်အင်ရှင်ဖြစ်လက်ခံကျင်းပသွားဖို့ရွေးချယ်ခံခဲ့ရပါတယ်နိုင်ငံတကာကအလှမယ်တွေလာရောက်ရှင်ပြိုင်တဲ့ဒီပွဲမှာစစ်ပွဲနဲ့အကြမ်းဖက်မှုတွေရပ်တန့်စေဖို့ဆိုတဲ့ခေါင်းစဉ်ကိုပြိုင်ပွဲဆောင်ဖို့အဖြစ်ရွေးချယ်ထားတာပါ VOA သတင်းတော့ကိုကောင်းဆန်ဟင်တင်ပြပါမယ
်နိုင်ငံတကာအလားမယ်ရီလာရောက်ရှင်ပြိုင်တဲ့ဒီ Miss Grand International အလားမယ်ပြိုင်ပွဲကြောင့်မြန်မာနိုင်ငံကိုကမ္ဘာကကြေတန်းစွာသိရှိလာမယ်လို့လည်းပြိုင်ပွဲစီစဉ်သူတွေကမျှော်လင့်ထားကြပါတယ်2013ခုနှစ်ကထိုင်းနိုင်ငံမှာစတင်ကျင်းပခဲ့တဲ့ Miss Grand International ပြိုင်ပွဲကိုအခု2018ပြိုင်ပွဲကိုတော့မြန်မာနိုင်ငံကအစီအအဖြစ်လက်ခံကျင်းပခွင့်ရရှိခဲ့တာပါအောက်တိုဘာ25ရက်နေ့မှာ Grand Final ပွဲအပြီးသက်ဆုရွေးချယ်ပွဲပွဲကိုကျင်းပမှာပဲဖြစ်ပါတယ်Hello Madam Media Group က Managing Director လည်းဖြစ် Miss Grand International ရဲ့မြန်မာနိုင်ငံဆိုင်ရာ Director တော်ဆိုယူဝေကအခုလိုပြောပါရယ
်ဒီ Miss Grand International ရဲ့ကောင်းစဉ်အားကြတော့သူကဒီစစ်ပွဲတွေနဲ့အကြမ်းဖက်မှုတွေကိုရပ်တန့်စေရေးဆိုတဲ့ campaign ပေါ့နော်အဲ့ဒါနဲ့အဲ့ဒီကောင်းစဉ်နဲ့လုပ်တယ်ဟိုတူတယောက်ခဲရဲ့အင်အားနဲ့တော့မဖြစ်နိုင်ဘူးဆိုပေမဲ့ဒါကိုဘယ်လိုမျိုးရော့ပါသွားအောင်လုပ်မလဲဆိုတဲ့ message ကိုဖြန့်ဝေပေးတဲ့ကောင်းစဉ်နဲ့လုပ်တာပေါ့နော်အဲ့ဒီအားနဲ့လုပ်တဲ့ပြိုင်ပွဲလည်းဖြစ်တယ်ဆိုတော့ဘယ်နေရာမှာပဲမဆိုပေါ့ကိုယ်နိုင်ငံမှာမဟုတ်ဘူးကမ္ဘာလုံးမှာမြန်မာမှာပဲဖြစ်ဖြစ်ဒါကဒီ message ကဟိုဖြန့်ဝေပေးရမယ်အကြောင်းအရာလည်းဖြစ်တယ်ဟိုလူတွေအတွက်လည်းအကျိုးရှိတဲ့ကောင်းစဉ်လည်းဖြစ်တယ်ပေါ့နော်ဒါကြောင့်မို့လို့ဒီရေချက်ကောင်းမွန်တာနဲ့ရေချက်ကောင်းတဲ့လုပ်တဲ့ American
Bianzuga, Laoshim, and Miss Grand USA 2018, Lame, Paula Koslinga, Fio Ego, Kulu.
I feel so happy and honored. For me, I love meeting new cultures. I feel like the Myanmar culture.
They go on Dabi Koyumi Bari. Timamima Yijimugu, Jama Titu, Tikun Yavari. Manang Yijimuga, the Mindsong, Tikai Mari, Yijimulu, Jama Kanzami Bari. Tia Yijimu Rigutria, Tengyan Nubu Kaumari. Dude with Sassy in Bonstein Nigule, Jama Titbojari. A young Nia Shiyang Tautari, Jama Tbojari.
ဒေါင်းစလီဂူနီမှာကျူဘာအလာမေဒေါင်းဆန်ငါဂူနီမှာအော်စတြေးလျအလာမေဒေါင်းစကွန်ဂူနီမှာတော့ပီယူနိုင်ငံကိုစားပြုအလာမေရုကစူးရရှိခဲ့ဘူးပါလေခင်ဗျာ
ဆန်ရင်သားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရကြားတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စေးရေးသဘောတူညီချက် NCA ကိုလက်မှတ်ရေးထိုးခဲ့ကြတာဟာဆိုရင်၃နှစ်တာရှိခဲ့ပြီဖြစ်ပါတယ် ဒီကလအတွင်းငြိမ်းချမ်းရေးဖြစ်စဉ်တိုးတက်မှုဆွေးရုံမှုတွေဘယ်လိုရှိခဲ့ပါသလဲဆိုတာနဲ့ငြိမ်းချမ်းရေးအလားအလာပေါ်တော်ရရှင်တို့ရဲ့ရှုမြင်ချက်တွေကိုအခုလာမယ့်အင်္ဂါနေ့ညချမ်းတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်တော်ရရှင်တို့ရဲ့ဖုန်းနံပါတ်တွေဆွေးနွေးလိုတဲ့အကြောင်းအရာတွေကို VOE ရဲ့တယ်လီဖုန်းနံပါတ်1 ဒါမှမဟုတ်ရင်လဲ VOE ရဲ့အီးမေးလ်လိပ်စာ burmese@voenews.com ကိုကြိုတင်ပေးပို့ထားလို့ရပါတယ် VOE ကပြန်ပြီးတော့ဆက်သွယ်ပါမယ် ပါဝင်ဆွေးနွေးကြဖို့ခေတ်ခေါ်ပါလိမ့်ရှင်
မနက်ဖြန်အင်္ဂါညက VOE ရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်မှာ ပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ အခုတော့နိုင်ငံတကာသတင်းထွက်တဲ့ပုဂ္ဂိုလ်တင်ပြခြင်းပါတယ်အကျိတ်အနယ်ရှင်ပြန်ရမယ့်နိုဝင်ဘာ American ရွေးကောက်ပွဲဟာကွန်ဂရက်စ်လွှတ်တော်ကိုထိန်းချုပ်တဲ့အနေအထားကိုပြောင်းပြစ်နိုင်ွယ်ရှိနေပါတယ်လွှတ်တော်အမတ်လောင်းတွေကမဲဆန္ဒရှင်တွေရဲ့ထောက်ခံမှုရအောင်သူတို့ရဲ့မူဝါဒယက်တီချက်တွေချပြနေတဲ့အချိန်မှာကြိုးကြောင်းစီလျော်တဲ့ငင်းခုမှုတွေထက်ဆုံးဖြတ်ချက်တွေပိုချမှတ်ကြလိမ့်မယ်လို့ကြွမ်းကျင်သူတွေကပြောပါတယ်ဒီအကြောင်းဘာရာဂိုနာရဲ့သတင်းမှာကိုဒေါကင်ဆိုဝင်းကပြောပြပါပါ
ဒီနိုင်ငံရေးသမားတွေကဘသူကိုမဲပေးမှာလဲသူတို့အားလုံးတူတူပဲမဟုတ်ဘူးလေဒိမတ်နိုင်ငံကသူ့တည်တည်တွေကတော့တကယ်လို့ရဲ့မျက်နှာတွေကိုဥပဒေရုပ်ပို့ပြီးတော့ဩဇာရှိအောင်ဒါမှမဟုတ်ပို့နူးညံ့ပြီးအမျိုးသမီးဆန်ဆန်ဖြစ်အောင်ပြုရင်းပြီးစမ်းသပ်မှုတစ်ခုလုပ်ခဲ့ကြပါတယ်မသိမသာပြုပြင်ကြောင်းလဲမှုကအတော့ကိုခြားနားစေတယ်လို့ပရင်စတန်တက်ကသူကစိတ်ဓာတ်ပေးကြပါမောက်ခအလက်ဇ
ော့လွှမ်းမိုးနိုင်တဲ့ဥပဒေရုံးနဲ့ဆိုရင်ဒီနိုင်ငံရေးသမားရဲ့အပြောကိုရှင်းပြီးတော့ပို့ပြီးတော့လက်ခံကျင်းတဲ့သဘောရှိပါတယ်။သဘောထားပြောင်းပြောင်းတဲ့မဲဆန္ဒရှင်တွေအတွက်ကတော့နူးညံ့သိမ်မွေးတဲ့ခေါင်းဆောင်ကပြောတဲ့အလားတူဘေးကွန်းကပို့ပြီးတော့အထင်ကြီးစရာကောင်းတယ်လို့ဆွဆောက်မှုလည်းရှိတယ်လို့ယူဆကြတာပါ
။ဒါကတော့ပမောက္ခတူတို့ဖြစ် face value မျက်နှာရဲ့တန်ဖိုးဆိုတဲ့စာအုပ်ထဲကနမူနာတစ်ခုပါ။ လူတယောက်ရဲ့မျက်နှာအတွင်းနဲ့အနေအထားကိုလုံးဝအခြေခံပြီးမသိစိတ်ကကောက်ချက်ချပြီးဒီကောက်ချက်တွေထဲမှာဘလို့အကျိုးဆက်တွေရှိရဲဆိုတာကိုတိုးတိုးတော့ကရှင်းပြထားပါတယ်။ဥပမာရွေးကောက်ပွဲမှာမဲပေးဖို့ဆုံးဖြတ်ကြတဲ့အခါရှင်ပြိုင်မှုအများစုအတွက်စမ်းသပ်ချက်တစ်ခုတည်းနဲ့တောင်ဒုက္ခမှန်းလို့ရနိုင်ပါတယ်တဲ့။သူကရှင်ပြိုင်ရတဲ့အမှတ်လောင်းတွေရဲ့မဲဆယ်စည်းရုံးရဲ့ဓာတ်ပ Alexander Torodov
ကတုံးတက်ပါတယ်။ဆိုင်ဝဆိုတင်လီဆာပရိုက်စ်ဘီကော့စ်ဒစ်ဆာဗီလီယံ။ကျွန်တော်တကယ်ကိုအံ့ဩမိပါတယ်။ဘာကြောင့်လဲဆိုတော့တိတ်အရေးကြီးတဲ့ယူကောက်ပွဲတွေဖြစ်နေလို့ပါ။ငွေကုန်ကြီးကြတဲ့များပါတယ်။နောက်ပြီးတော့ချားထက်သွင်းစဉ်းစားစရာတွေကလည်းအများကြီးရှိပါတယ်။ဒါပေမဲ့ယူကောက်ပွဲရဲ့ရာခိုင်နှုန်းအတော်များများကိုကျွန်တော်တို့ခံမှန်းကြည့်နိုင်ပါတယ်။
You
can say that people are looking for the right info.
မဲဆန္ဒရှင်တွေအနေနဲ့မှန်ကန်တဲ့သတင်းအချက်အလက်တွေအရေးချင်းရှိမရှိလူမှန်နေရာမှာဟုတ်ရလားစသဖြင့်ကြည့်ပြီးတော့ထောက်ခံလို့ရတယ်လို့ခင်ဗျားပြောနိုင်ပေမဲ့ဥပဒေရုပ်ကြည့်ပြီးတော့မဲပေးတာကပိုပြီးတော့လွဲပါတယ်။ကျေပြန်းတဲ့အတိုင်းအတာတစ်ခုအတွက်ဆုံးဖြတ်ချက်ချတဲ့စိတ်ဓာတ်ဗီဒဆိုင်ရာဇလန်းတွေကပုံမြင်တစ်ခုလိုပါပဲ။
ဥပမာယုံကြည်စိတ်ချရတဲ့ဥပဒေရုပ်ရှိတဲ့လူကိုဗန်တွေကအတိုးနှုံနေနေနဲ့ငွေပိုချီးပေးတာတွေ့ရတယ်လို့စစ်တမ်းတွေမှာဖော်ပြကြပါတယ်။ရာဇဝတ်သားတွေအတွက်ကတော့ရုပ်ရည်ပုံပန်းကိုကြည့်ပြီးပို့ပြီးကြီးလေးတဲ့ပြစ်ဒဏ်တွေပေးတဲ့သဘာဝရှိတယ်လို့အလက်ဇန်းဒါတိုရိုဒော့ဖ်ကဆိုပါတယ်။
ရိုးရတဲ့အကဲခတ်တွေကနန်းပါတဲ့ရုပ်ရည်ကိုကြည့်ပြီးတော့ဆုံးဖြတ်ခဲ့လို့တည်တံပေးခံခဲ့ရပုံရှိပါတယ်။ရုပ်ရည်ကိုကြည့်ပြီးတော့ဆုံးဖြတ်ချက်ချတာဟာတိတ်အရေးကြီးတဲ့အခန်းကပါဝင်နေရတဲ့ဆိုတဲ့အစွန်းရောက်တဲ့ဥပမာတစ်ခုပါပဲ။
ပထမဆုံးထင်မြင်ချက်ဟာမကြာခဏဆိုသလိုမှားတတ်ပေမဲ့လို့ခက်ညံ့ညံ့နဲ့အလိုအလျောက်ဖြစ်ပေါ်လေးရှိတယ်လို့တိုရိုဒော့ဖ်ကပြောပါတယ်။
It's very hard to retrain.
လူတွေကိုပထမအမြင်နဲ့မဆုံးဖြတ်ဖို့ပြောရတာတော်တော်ခက်ပါတယ်။အကောင်းဆုံးကတော့သတင်းချက်လက်တွေမျိုးမျိုးသုံးပြီးတော့သူတို့ကိုအမှန်ကိုသိအောင်လုပ်ပေးဖို့ပါ။
ဒါပေမဲ့ပြောလွယ်သလောက်လုပ်ဖို့ကမလွယ်ပါဘူး။မေဆန္ဒရှင်တွေအနေနဲ့အမှတ်လောင်းတွေအကြားတည်အောင်ပို့ပြီးအားထုတ်ဖို့လိုပါတယ်။ဒါပေမဲ့ဘုသူတကျွဲဝတဲ့မေဆန္ဒရှင်တွေကိုတော့ပထမအမြင်ပန်းနဲ့ဆွဲဆောင်လို့မရနိုင်ပါဘူးလို့ပေါမောက်ခတိုရိုဒော့ဖ်ကပြောပါတယ်ရှင်။
အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုနဲ့တရုတ်နိုင်ငံသားဝန်ကြီးဝန်ဂျီရိုတကယ်နဲ့တရုတ်နိုင်ငံဘေကျင်းမြို့တော်မှာတွေ့ဆုံဆွေးနွေးခဲ့ကြပြီးတဖက်နဲ့တဖက်ဆောင်ရွက်ချက်တွေအပေါ်စိုးရိမ်ချက်တွေကိုဆွေးနွေးခဲ့ကြပါတယ်။တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးတင်းမာမှုတွေဖြစ်စေဖို့အမေရိကန်ဘက်ကလုပ်နေပြီးထိုင်ဝမ်နဲ့ဆက်ဆံရေးမှာလည်းတရုတ်တို့ဘက်ကကန ဆုံးစီစဉ်ကြဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့သဘောတူထားကြပါတယ်။ကဘာကြီးပုံနှိမ်မှုကိုအနေဆုံးအဆင့်မထိန်းချုပ်နိုင်မှုဆိုရင်ကဘာကြီးရဲ့အနာဂတ်နဲ့ပတ်သက်ပြီးဆိုးရွားလာနိုင်တဲ့အခြေအနေကိုရေးထားတဲ့အစင်ခန်းစာတစ်စောင်ကိုကုလသမဂ္ဂအဖွဲ့တစ်ခုကထုတ်ပြန်လိုက်ပါတယ်။ကဘာခေါင်းဆောင်ကြီးအနေနဲ့လာမယ့်2030နဲ့2052ခုနှစ်ကြားတကမ္ဘာလုံးအတိုင်းအတာနဲ့သဘောတူထားတဲ့ဒီဂရီစင်တီဂရိတ်အစာ 3.5 ဒီဂရီစင်တီဂရိတ်ကိုရွှတ်ချနိုင်မဲ့နည်းလမ်းကိုရှာပွေးနိုင်မဲ့ဆိုရင်ကမ္ဘာရာသီဥတုကျန်းမာရေးပိုကောင်းလာမယ်လို့အစဉ်ခန်းစားကဖော်ပြထားပါတယ်ရှင်
ကျေးဇူးပါခင်ဗျာတရင်ချင်းချုပ်ကိုမတ်တင်ကြီးတိုက်ပြောပြခဲ့တာပါဒီညနေ့အစီအစဉ်ထုတ်လို့ရေးမှုကကိုရန်နိုင်ဖြစ်ပါတယ်အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vesco Volorik ဖြစ်ပါတယ် VOA American အတန်ညနေပဲမြန်မာဘာသာအစီအစဉ်ကိုလိုင်းနိုမီတာ19.25ရို့ကနေထုတ်လွှင့်ခဲ့တာပါနောက်ထပ်2နာရီကြာမှကျွန်တော်တို့တစ်ခါပြန်ဆုံရအောင်ပါဗျာကျွန်တော်ညင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington. From Washington.